ကိုတို့ရှင်ရအားလုံးခင်ဗျာပါခင်ဗျာကျွန်တော်နာမည်ကတော့ David Kumar ဖြစ်ပါတယ်ကျွန်တော်ကခု Massachusetts ပြည်နယ် Boston မြို့မှာရှိတဲ့ Brandeis တက္ကသိုလ်မှာရရှိတည်တဲ့သောနိုင်ငံတကာဖွံ့ဖြိုးပါတာရက်ကိုအထူးပြုလေ့လာနေတဲ့ဖွဲ့လုံကြောင်းသားတစ်ယောက်ဖြစ်ပါတယ်ကျွန်တော်ဒီနေ့သူယုံကြည်ရာဆိုတဲ့ဒီအစီအစဉ်လေးမှာကျွန်တော်ရဲ့အစ်ကူပိုင်းစားတချို့ကိုအခုလိုမျိုးအားလုံးနဲ့အတူဝေမျှခွင့်ရတဲ့အတွက်အတိုင်းမကြီးဝေမျှမိပါတယ်ကျွန်တော်ဒီနေ့ညဝေမျှမယ့်အကြောင်းအရာလေးကတော့ဒုတိယအောင်မြင်ဖို့အတွက်လိုအပ်ဆုံးအရာဆိုပြီးခေါင်းစဉ်ပေးထားပါတယ်။အဲ့ဒါကတော့ပိတ်ပန်နေကြလိလာဖော်ထုတ်ထားတဲ့ TOA တွေလိုမျိုးမဟုတ်ပေမဲ့ကျွန်တော်မြင်မြင်ဆိုတဲ့အရာရောဖွဲ့ဖူးမှတ်ဖူးရတဲ့နာမည်ကျော်ပုဂ္ဂိုလ်ကြီးများရဲ့အထူးပတ်တိတွေထဲကနေကောက်ချက်ချမိတဲ့အတွေးအမြင်တစ်ခုသာဖြစ်ပါတယ်။ဒုတိယအောင်မြင်ဖို့အတွက်ဘယ်အရာတွေကအရေးကြီးဆုံးလဲလို့မေးလာလို့ရှိရင်ပြီးလို့ရတဲ့အဖြေတွေကအများကြီးပါ။ဒီထဲကမှအချိန်ကိုအကျိုးရှိစွာအသုံးချတတ်မှုကိုယ်ကျင့်စာရိတ္တအကောင်းမှုမှုရပညာထက်မြတ်မှုလူမှုဆက်ဆံရေးကောင်းမှုမှုစရှိသည့်ဖြင့်အကြောင်းအရာတွေအဖြေတွေအများကြီးပြောလို့ရပါတယ်။ဒါပေမဲ့အဲ့ဒီအရာတွေအားလုံးထက်ပိုပြီးအရေးကြီးတဲ့အရာကတော့ပြင်းပြတဲ့စိတ်ဆန္ဒရှိမှုဆိုတဲ့အရာပဲဖြစ်ပါတယ်။အင်္ဂလိပ်လိုဆိုလို့ရှိရင်တော့ passionate ဖြစ်တယ်လို့ပြောလို့ရပါတယ်။ဒီ passion လို့ပြောတဲ့အခါမှာလူတစ်ယောက်ဟာ cause တစ်ခုအတွက်သော်လည်းကောင်းအကြောင်းအရာတစ်ခုအတွက်သော်လည်းကောင်းမိမိဘဝတိုးတက်ရာတိုးတက်ချောင်းနဲ့ဆက်နွယ်ပြီးကိုရောစိတ်ပါပြင်းပြင်းပြပြဆန္ဒရှိမှသာဒီထက်ကကျွန်တော်ပြောသွားတဲ့အချိန်တို့လူမှုဆက်ဆံရေးတို့ပတ်တကူစူးစမ်းအားထုတ်မှုဆိုတဲ့အရာတွေကနောက်ကလိုက်လာနေမှာဖြစ်ပါတယ်ကျွန်တော်တို့လူဆိုတဲ့အမျိုးကပြင်းထန်ကြတာသဘာဝပါကိုယ့်ရဲ့စိတ်ကသာအပြေအဝလုံးဆောင်မှုမရှိခဲ့ဘူးဆိုလို့ရှိရင်ကိုလို့မရတဲ့အရာပေါ်မှာအာတီကပြင်းပြမှုတစ်ခုခုကသာနောက်ကနေတွန်းပို့နေရမျိုးမရှိခဲ့ဘူးဆိုလို့ရှိရင်ဘဝကပိုပြီးတော့ပြင်းမှန်းတယ်လို့စူးစမ်းရချိုးနဲ့တယ်လို့လည်းဘယ်တော့မှခံစားရမှာမဟုတ်ပါဘူးကျွန်တော်တို့ပတ်ဝန်းကျင်မှာပဲဖြစ်ဖြစ်အောင်မြင်တဲ့ကပောက်ကျော်ပုဂ္ဂိုလ်ဘုသူ့ကိုပဲဖြစ်ဖြစ်ကြည်လိုက်လို့ရှိရင်သူတို့တယောက်ချင်းစီတိုင်းမှာဖုံးပိထားလို့မရတဲ့ passion ဆိုတာရှိနေတယ်ဆိုတော့တိုင်းသာတွေ့ရမှာဖြစ်ပါတယ်။ Apple ရဲ့ Steve Jobs ကိုပဲကြည်မလား။ Alibaba ရဲ့ Jack Ma ကိုလည်းပြောမလား။ Michael Jackson ကိုပဲကြည်မလား။ Obama ကိုပဲပြောမလား။ဒါမှမဟုတ်ရင်ကျွန်တော်နိုင်ငံရဲ့လူထုကောင်းဆောင်ဒေါ်အောင်ဆန်းစုကြည်ကိုယ်တိုင်မြန်မာပြည်ရဲ့ဒီမိုကရေစီရင်းနဲ့ပတ်သက်ပြီး passionate မဖြစ်ခဲ့ဘူးဆိုလို့ရှိရင်သူလည်းအခုဒီနေရာကိုရောက်လာစရာအကြောင်းရှိပါဘူး။အဲ့တော့အပြေကရှင်းရှင်းလေးပါကျွန်တော်အားလုံးတို့ဘဝမှာအောင်မြင်ဖို့ရန်အတွက် universal formula ဆိုတာမျိုးကတော့မရှိပါဘူးဒါပေမဲ့ဒီကျတော့တစ်ခုကကျွန်တော်အားလုံးစီမှာမိမိရဲ့စိတ်ရဲ့အတွင်းသဏ္ဍာန်ထဲမှာကိန်းအောင်နေတဲ့ကိုယ်တကယ်ဖြစ်ချင်တဲ့ကိုယ်တကယ်လုပ်ချင်တဲ့စိတ်ဆန္ဒပြင်းပြင်းပြပြနဲ့စိတ်ကောလူကပုံပေးပြီးသူစိတ်ပုံပေါ်ချင်တဲ့စိတ်ကူအိမ်မက်စန္ဒရီဆိုတာရှိမှဖြစ်ပါတယ်အဲ့ဒီ passion ဆိုတဲ့အရာကိုမိမိကိုယ်ထဲမှာအချိန်မနှောင်းခင်ရှာဖွေဖို့ကသိကိုအရေးကြီးပါတယ်ကတ်လီမှာတော့မိမိရဲ့လက်ရှိရောက်နေနေရာလက်ရှိဖြစ်တည်မှုအခြေအနေကမိမိရဲ့ passion ကိုလွတ်လွတ်လပ်လပ်ရှာဖွေစူးစမ်းဖို့အတွက်အခွင့်မသာစရာမျိုးဖြစ်တတ်ပါတယ်။ဒါပေမဲ့မဆိုရင်ပါနဲ့မိမိရဲ့ passion ကိုသာတွေ့အောင်ရှာပါလို့ကျွန်တော်ကတိုက်တွန်းချင်ပါတယ်။အဲ့ဒီ passion ဆိုတဲ့အရာကိုတွေ့တော့တဲ့အခါကျလို့ရှိရင်ကျန်တဲ့အရာတွေအားလုံးကသူ့ဟာသူအဝင်ပွင့်ချက်ဖြစ်လာပါလိမ့်မယ်။လမ်းကြီးမှာရှိနေနေတဲ့ကြိုးတွေ့နေတဲ့အတားအဆီးတွေအားလုံးကိုလည်းစော်ဖြစ်နိုင်ဖို့အတွက်သင်လိုအပ်တဲ့စိတ်တခွန်အားတွေကိုအဲ့ဒီ passion ဆိုတဲ့အရာကပဲဆောင်ရင်းပြပါလိမ့်မယ်ကျွန်တော်ဒီနေ့သူယုံကြည်ရာဆိုတဲ့အစီအစဉ်လေးကနေပြီးဝင်ပြခဲ့တဲ့ဒီအကြောင်းအရာလေးကသောတာရှင်များအတွက်တွေးစရာတစ်ခုခုဖြစ်မယ်လို့ကျွန်တော်ပြောလိမ့်မိပါတယ်အားလုံးပဲမိမိရဲ့ passion ကိုရှာတွေ့နိုင်ကြပါစေလို့ကျွန်တော်ဆုမကောင်းတောင်းအပ်ပါတယ်အားလုံးကိုကျေးဇူးတင်ပါတယ်ခင်ဗျာ
အပတ်စဉ်ကျင်းဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွက်ဘလို့အကြောင်းအရာမျိုးမှမစိုးကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါစေအီးမေးလ်လိပ်စာburmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ်